မိုးဆွဲကုန်းတွေကြီးများအတင်းရဲ့ပန်ကြားချက်အရမြန်မာအစိုးရနဲ့တရုတ်အစိုးရတို့ကြားညှိနှိုင်းခဲ့ကြပြီးတဲ့နောက်မှာတော့တရုတ်နိုင်ငံဘက်ကနေပြီးတော့နေဆက်မှာပိတ်ပင်ခံထားရတယ်။မြန်မာကုန်းတွေရဲ့တရုတ်ဘန်စင်တချို့ကိုဒီရက်ပိုင်းမှာပြန်ဖွင့်ပေးလိုက်ပါတယ်။ဒါပေမဲ့လည်းတချို့ဘန်စင်တွေကိုတော့ဆက်ပြီးတော့ပိတ်ထားတဲ့ရှိကြကြောင်းတရုတ်ပြည်ကနေကုန်ပစ္စည်းတွေတင်သွင်းမှု
ကိုပြီးခဲ့တဲ့မလလောက်ကစတင်ပြီးကျောင်းနိုင်ငံဘက်ကပိတ်ထားခဲ့တာဖြစ်ပါတယ်။ဒီလိုပိတ်ပင်လိုက်တဲ့အတွက်မူဆယ်ကုန်တယ်ကြီးများအသင်းကစီးပွားရေးနဲ့ကုသရောင်းဝယ်ရေးဝန်ကြီးဌာနကိုအတိအပြည့်အကြောင်းကြားခဲ့တယ်လို့နှစ်သက်ဆိုးရွားကြညှိနှိုင်းဆောင်ရွက်တာတွေလှုပ်ဆောင်ထားကြောင်းမူဆယ်ကုန်တယ်ကြီးများအသင်းရဲ့အတွင်းရေးမှူးဦးထွန်းဦးကပြောပါတယ်။
ကျွန်တော်တို့အသင်းကနေပြီးတော့ဒီကျွန်တော်တို့ရဲ့စီးပွားကုသဝန်ကြီးဌာနပေါ့နော်ဝန်ကြီးစီကိုလည်းဝန်ကြီးကြီးနဲ့ဆောင်ရွက်ပေးဖို့စမ်းပြီးတော့တင်ပြတာရှိပါတယ်။နောက်ကျွန်တော်အသင်းမှာလည်းနိုင်ငံတွေရှိရလေနော်နိုင်ငံဆိုတာလည်းဒီအစီအစဉ်ကကုန်တယ်ဥပဒေဌာနညွှန်ကြိုးတို့စာတုံးလုပ်ရေးရာညွှန်ကြိုးတို့ကုန်တယ်မှုညနေရညွှန်ကြိုးတို့ဒီကြံရုပ်ချုပ်ရေးမှုတို့ပါတယ်လေနောက်စံကျင်တဲ့စီမံစီးပွားဝန်ကြီးတို့ပါတယ်လေသူတို့ဒီလိုလဲအဲဒီလိုစာလေးတွေပို့ပြီးတော့ဖြစ်စဉ်လေးတွေကိုကျွန်တော်တင်ပြတယ်တင်ပြတဲ့အချိန်မှာသူတို့ကရန်ကုန်မှာရှိတဲ့အစီအုပ်ဆိုင်ကတာဝန်ရှိတဲ့လူတွေနဲ့တွေ့ဆုံဆွေးနွေးပြီးတော့သူတို့ညှိနှိုင်းပေးပါတယ်ဒီကုမင်းကုန်စည်ပြပွဲမှာလည်းအဲဒီကိစ္စလေးနဲ့ပြီးတော့ပြောခဲ့တော့ဟိုဘက်ကနောက်ပိုင်းမှာဒါလေးတွေကိုသတိပြုပြအပြစ်ထားပြီးတော့ဆောင်ရွက်ပေးမယ်ဆိုပြီးတော့ပြောကြားလာပါတယ်
။လောလောဆယ်မှာကုန်တယ်ကြီးများအသင်းဝင်တွေရဲ့ဗန်စင်းတွေကိုပြန်ဖွင့်ပေးတာရှိနေပြီးကြံပုဂ္ဂလိကဆောင်ရွက်ထားသူတွေရဲ့အခြေအနေကိုတော့စဉ်းမရှိတာကြောင့်မသိရကြောင်းပြောပါတယ်။မူဆယ်မျိုးကဒေသခံတရင်တော်တူဖြစ်တဲ့ဆရာမောင်မူဆယ်ကလည်းဒီရက်ပိုင်းအတွင်းဗန်စင်းပြန်ဖွင့်ပေးတာတွေရှိကြောင်းပြောပါတယ်။
ဒီအပိုင်းတွင်းမှာသိထားတဲ့သူတို့ပြန်ဖွင့်ပေးတာရှိတယ်သူတို့စီစီစီစီဒီတော့မှာပြန်ဖွင့်ပေးတယ်အဲ့ဒါလည်းဘယ်နှယောက်လဲဆိုတာကိုဘယ်သူမှမသိဘူးအခုလောလောဆယ်တော့ကျွန်တော်တို့အဲ့ဒီတည်းမှာရှိနေတဲ့သူတွေကြီးကသတင်းထောက်လာမှုအရာသူတို့ဘယ်သူတွေဟိုဟာလုပ်တယ်လဲဆိုတော့စီစီဆဲတာလာပဲရှိတယ်အခုကစီစီဒီတော့မှာတချို့ဖွင့်ပေးတဲ့လူတွေကိုဖွင့်ပေးတယ်
ကျုပ်နိုင်ငံဘက်က2014ခုနှစ်နဲ့2018ခုနှစ်အတွင်းမှာလည်းဗန်စီယင်ပိတ်ပင်တာတွေလှုပ်ဆောင်ခဲ့ပူပါတယ်။ဗန်စီယင်ပိတ်ပင်တဲ့အကြောင်းရင်းကိုသူကအခုလိုဆက်ပြောပါတယ်
။အဲသူတို့ရဲ့အကြောင်းဆက်နွယ်မှုပြတာကတော့လောင်းကစားနဲ့မူတည်စေပါကိုသူတို့ကပြတယ်။ဒီတစ်ခေါက်ကကျတော့ဘာတစ်ခုကိုဝါလဲဆိုတရားမဝင်ပြင်သွင်းတဲ့ကြောက်ကြီးရောင်းဝယ်မှုဆိုပြီးမှဒီအားပါတယ်။အဲအများဆုံးပိတ်သိမ်းတဲ့ဗန်ကကျတော့လုံဟန်ဗန်။အဲဒုတိယအများဆုံးကကျတော့ဆိုင်ကြီးရပါအဂရိကစားတော့ကူအကြောတီဘူပါတီရဲ့ထောက်ပံ့မှုနဲ့ဖွင့်ထားတဲ့ဆန်ကလည်းအကောင့်တချို့ကိုပိတ်သိမ်းခြင်းခံရတယ
်ရွှေနဂါးကုန်စည်တိုင်ကဥကျော်စီရကတော့တချို့ကုန်တယ်တွေဟာဗန်စင်းပြန်ဖွင့်မပေးသေးတာကြောင့်တရုတ်နိုင်ငံဘက်ကကုန်တင်သွင်းဖို့အခက်အခဲရှိနေတယ်လို့ပြောပါတယ
်ကျွန်တော်သိတော့ကိုဒီနေ့တော့မဖွင့်သေးတော့ဘူးကျွန်တော်ကုန်တယ်တွေအခုဆိုကျွန်တော်မရသေးဘူးအဲဒီဝိမတင်နိုင်တဲ့တော့ကျွန်တော်တို့တမားလေးကုန်ပြီးစီးပွားတော့ခတ်သွားတယ်လေ။ဆိုတော့တရုတ်ကတော့ဒီအများကြီးသူတို့ကတော့ဟုတ်သွား။အဲဒါလည်းလည်းငင်းကြောင်းတဲ့ပုံစံမျိုးဖြစ်နေတာပေါ့ကွာ။ဝိမတင်နေတာရင်တော့ဒီစီးနေချောက်လေ။ဆိုတော့ဒီစီးနေချောက်တော့ကျွန်တော်တို့တမားလေးဟိုတချို့ဖေးတွေဆိုရင်ဟိုလုံငန်းလက်တော့ကျသွားတဲ့ဟာမျိုးကြီးရှိတယ်လေ။
မူဆယ်မျိုးကကုန်တယ်အတိုင်းဝိုင်းကြားမှာတော့ဗန်စင်းအပိတ်ခံရတဲ့အချိန်မှာစံစဘာကြံတကြစရာတွေတင်သွင်းတဲ့ကုန်တယ်တွေအများစုပါဝင်ကြောင်းနဲ့ပြည်နိုင်ငံဘက်ကဒီဆက်ကြိုးရေးထွက်ကုန်တွေကိုတရားဝင်တင်သွင်းခွင့်မပြုထားကြောင်းပြောပါတယ်။ဆက်ကြိုးရေးထွက်ကုန်တွေတရားဝင်တင်ပို့နိုင်ဖို့အတွက်လည်းနှစ်ဖက်အစိုးရကြားမှာညှိနှိုင်းနေစေရှိပါတယ်။2018ခုနှစ်ဇွန်လအတွင်းကတော့လောင်းကစားငွေကြေးခွာချမှုမွေးဆေးဝါးရောင်းဝယ်မှုနဲ့နက်ကင်ဖွဲ့စည်းတွေနဲ့ဆက်ဆက်မှုစားရတွေကိုအကြောင်းပြပြီးမြန်မာနိုင်ငံသားတွေရဲ့ဗန်စင်း340ကျော်နဲ့ကျင်းနိုင်ငံသားတွေရဲ့ဗန်စင်း100ကျော်လောက်ကိုပိတ်ခဲ့ပူပါတယ်။မြန်နိုင်ငံအာဏာပိုင်တွေညှိနှိုင်းပြီးတပတ်အကြာမှာတော့မြန်မာနိုင်ငံသားတွေရဲ့ဗန်စင်း190လောက်ကိုပြန်ဖွင့်ပေးခဲ့ပါတယ်။